ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာတအန်းပလောင်ရွာသား၃ဦးသေဆုံးမှုအတွက်တာဝန်မရှိကြောင်းဒေသခံစစ်တပ်ကညှင်းဆို့လိုက်တာကြောင့်အဖြစ်မှပေါ်ပေါက်ရေးဆက်လက်ကြိုးပမ်းသွားမယ်လို့တန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကပြင်ဆင်နေတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ပြီးခဲ့တဲ့မေလကုန်ပိုင်းကမူဆယ်မြို့နယ်မူလွန်ပန်ခါချေးရွာအုပ်စုမိုင်းဆက်ကြီးရွာအနီးမှာအရသာ၃ဦးကိုတမ်ဘရော့ကဖမ်းဆီးသွားခဲ့ပြီးနောက်၃လအကြာဩဂုတ်လ20ရက်နေ့မှာအလောင်းတွေကိုတွေးခဲ့တာပါ။ရွာသား၃ဦးသေဆုံးမှုမှာတာဝန်ရှိကြောင်းမူဆယ်မြို့တအန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကဆွဆွဲထားတဲ့တမ99တမမှုကတော့ဆွဆွဲထားသူတွေလွတ်တော်ကိုယ်စားတွေနဲ့ရဲရွာလူကြီးတွေကိုခေါ်ယူတွေ့ဆုံပြီးမေးမြန်းစုံစမ်းခဲ့တယ်လို့တပ်ဖက်ကကျူးလွန်တာရှိရင်အရေးယူမယ့်အကြောင်းပြောခဲ့ပါတဲ့။နောက်ပိုင်းမှာတော့တပ်မ99ကအခင်းဖြစ်ပွားတဲ့နေရာဒေသဘက်ကိုသူတို့ဝင်ရောက်လှုပ်ရှားတာမရှိကြောင်းနဲ့အရသာတည်ဆုံမှုဟာသူတို့နဲ့ပတ်သက်မှုမရှိကြောင်းညှင်းဆို့ခဲ့တယ်လို့မူဆယ်မြို့နယ်တန်းစာပင်နဲ့ယဉ်ကျေးမှုအဖွဲ့ကအထွေထွေအတွင်းရင်းမှုအိုက်သိန်းဝင်းက VOA ကိုပြောပါတယ
်သူတို့ကစုံစမ်းမယ်ပဲပြောတာစုံစမ်းကမစုံစမ်းလည်းမသိဘူးပေါ့နော်သူတို့ကအဲ့ကျွန်တော်တို့ကိုကိုနဲ့ပတ်သက်မှုမရှိကြောင်းတပ်မကိုကိုလှုပ်ရှားမှုမရှိဘူးဆိုတာပဲပြောတယ်ဒါပေမဲ့ရှိရှိမရှိရှိတမတော်ခေါ်ရတာလေကျွန်တော်စီမှာမြင့်မြင့်တက်တယ်ရှိရပါတော့အဲ့ဒီဟာတမမူရဲ့ PSO ပေါ့ကျွန်တော်တို့ရှစ်လပိုင်း37ရက်နေရလား30လားတရနေ့မတိုင်ခင်9လပိုင်း10ရက်နေ့မတိုင်ခင်မတူအကြောင်းပြန်လာ
ဒီတစ်ပတ်အတွင်းမှာပဲအမှုမှန်ပေါ်ပေါ်ရေးအတွက်အထက်ဆင်းဆင်းကိုတင်ပြသွားဖို့ပြင်ဆင်နေကြောင်းလဲအိုက်သိန်းဝင်းကအခုလိုဆက်ပြောပါတယ်
သက်ခံရတဲ့မိသားစုကနေကျွန်တော်စာပေကြီးမှုအကူအညီတောင်းလာတာပါနော်စာရေးတင်ပြီးတော့မှအဲ့ဒီရောအကြောင်းပြုပြီးတော့ကျွန်တော်တို့မူဆယ်မြို့နယ်ရဲ့နံခမ်းမြို့နယ်ရဲ့ကုခိုင်မြို့နယ်ရဲ့ဒီတခိုင်မှာရှိတဲ့စာပေရင်ကျေးမှု၃မြို့နယ်ကိုပေါင်းပြီးတော့ဒီအမှုမှန်ဖော်ထုတ်ဖို့ကျွန်တော်တို့ကော်မတီတစ်ရက်ဖွဲ့လိုက်တယ်ပေါ့နော်အဲအဲ့ဒီကော်မတီကနေကျွန်တော်တို့ပထမအဆုံးဆုံးဖြတ်လိုက်တာကဒီတိုင်းမှုစီပေါ့နော်ဒီအမှုမှန်ပေါ်ပေါက်ရေးကိုဝိုင်းကူညီပြီးတော့ဆောင်ရွက်ပြီးတော့မှရှင်းရှင်းလင်းလင်းပြောဖို့နော်အဲ့ဒါမှမှဘာမှသုံးရမှုမရှိဘူးဆိုရင်တော့ကျွန်တော်တို့အသိစိတ်ပေါ့နော်ဒီကကကြီးတို့လူခွင့်ရေးကော်မရှင်တို့အဲ့ဒါညီခံရုံတို့ပေါ့နော်အဲ့ဒါဆက်ပြီးတော့စတင်ဖို့ရှိတယ်။ဟောဒီတပတ်တွင်တော့တင်ပြလို့ညားပါတော့
ဒီသတင်းနဲ့ပတ်သက်လို့မင်းမြန်းနိုင်ဖို့တမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိပါဘူး။မူဆယ်မြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးညီစိန်ကတော့တမ်ဘရော့အနေနဲ့စုံစမ်းရေးအဖွဲ့ဖွဲ့ပြီးစစ်ဆေးစီလို့ကြောင်းပြောပါတယ်။
ကျွန်တော်တို့တမမိုးနဲ့သွားတွေ့တဲ့နေ့တုန်းကတော့တမမိုးကတော့သူ့ရဲ့တပတ်တပန်းကိုမေးကြည့်မယ်လို့ပြောတာပေါ့နော်။ပြောမယ်ဆိုလို့ရှိရင်တပတ်တပန်းကိုပဲမေးကြည့်မယ်ဆိုတဲ့အခါကျတော့မဟုတ်လို့ဒီအမှုမှန်မပေါ်နိုင်ဘူးလို့တော့ကျွန်တော်တို့ကသုံးသပ်တယ်ပေါ့။ဘာလို့လဲဆိုလို့ရှိရင်ပဲတပတ်တပန်းကမှကျွန်တော်မှပါတယ်လို့ဝန်ခံဖို့ဆိုတာမလွယ်ဘူးလေနော်။ကျွန်တော်တို့ဖြစ်စေချင်တာကတော့တမမိုးကနေပြီးတော့မှဒီသုံးဆန်းစစ်စစ်ရေးအဖွဲ့တွေပါတယ်ဖွဲ့ပြီးတော့မှအမှုမှန်ပေါ်အောင်လုပ်စီချင်တာပေါ့နော်။အဓိကပွင့်လင်းမြင်သာမှုပေါ့။အမှုမှမပေါ်မချင်းတော့ကျွန်တော်တို့မှတာဝန်ရှိတဲ့အခါကျတော့အဖြစ်မှပေါ်အောင်တော့ကျွန်တော်တို့ရှာတန်ရအောင်ပါပဲ
စက်တင်ဘာလာဇန်ပိုင်းကလည်းလာရှိုးမြို့နယ်ဖာလိုင်ရွာသား2ဦးကိုခမရ361ကတပ်ဖြတ်ခဲ့ကြောင်းဒေသခံတွေကဆွဆွဲပြောဆိုတာတွေရှိခဲ့ပြီးတမ်ရော့ဘက်ကတော့တိုက်ပွဲဖြစ်ပွားပြီးအသေးရမိတဲ့ MNDAA ကုကန်တပ်ဖွဲ့ဝင်2ဦးဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်MNDA ကိုကံအဖွဲ့ကသူတို့တက်ဟာလာရှိုးမြို့နယ်အတွင်းမှာမလှူရှားကြောင်းနဲ့တမ်ရော်နဲ့တိုက်ပွဲဖြစ်တာမရှိကြောင်းတုံ့ပြန်နာတွေရှိနေပါတဲ့ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာတမ်ရော်စစ်ကြောင်းကပြစ်ခတ်ရိုက်နှက်လို့အရသာတူသေဆုံးတာနဲ့တူးထိခိုက်ဒဏ်ရာရမှုမှာဒေသခံတွေဆန္ဒပြခဲ့တဲ့နောက်တမ်ရော်ဘက်ကစုံစမ်းစစ်ဆေးပြီးကျူးလွန်တာမှန်ကန်ကြောင်းထုတ်ဖော်ခဲ့တယ်လို့ဇွန်လအကုန်ပိုင်းမှာပဲရခိုင်ပြည်နယ်ရသေးတောင်မြို့နယ်မှာဖြစ်ပွားတဲ့အာဓမပြူးကျင်းမှုမှာလည်းကျူးလွန်သူတပ်သား၃ယောက်ကိုစစ်ဆေးအရေးယူမှဖြစ်ကြောင်းသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။